ကမ္ဘာကုန်သွယ်ရေးစည်းမျဉ်းတွေကိုပြန်လည်ပုံဖော်တဲ့နေရာမှာပစိဖိတ်ဒေသနဲ့ဥရောပသမဂ္ဂတို့မှအဆိုပြုခဲ့တဲ့လွတ်လပ်စွာကုန်သွယ်မှုသဘောတူညီချက်ကိုသုံးသွားမှာဖြစ်တယ်လို့အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။ဒီသဘောတူညီချက်တွေကအခွန်တွေကိုလျှော့ချတာအပြင်ကုန်သွယ်ရေးအတွက်အတားအဆီးဖြစ်စေတဲ့ဘျူရိုကရေစီစနစ်နဲ့တခြားအတားအဆီးတွေကိုဖယ်ရှားနိုင်ဖို့သမ္မတအိုဘားမားအစိုးရကမျှော်လင့်ထားတယ်လို့ဒုသမ္မတဂျိုးဘိုင်ဒန်ကပြည်ပကိုပို့ကုန်တွေတင်ပို့နေတဲ့သူတွေကိုပြောကြားတဲ့မိန့်ခွန်းထဲမှာပြောသွားပါတယ်။ကမ္ဘာစီးပွားရေးကိုမောင်းနှင်နေတဲ့အဓိကမောင်းနှင်အားဟာကမ္ဘာအရှိချမ်းကိုရွှေ့သွားတာကြောင့်စပိတ်သမုတ်တရားတစ်ဖက်တစ်ချက်မှာရှိတဲ့နိုင်ငံတွေကြားအကျိုးတူဆောင်ရွက်မှုကအရေးကြီးတယ်လို့သူကပြောပါတယ်။ဒါပြင်လာမယ့်5နှစ်အတွင်းစီးပွားရေးဖွံ့ဖြိုးတိုးတက်မှုအများစုကိုအာရှပစိဖိတ်ဒေသကရရှိလာမှာဖြစ်တယ်လို့လည်းပြောပါတယ်။ဒါပြင်အမေရိကန်နိုင်ငံဟာဥရောပသမဂ္ဂနယ်လည်းလွတ်လပ်စွာကုန်သွယ်ခွင့်သဘောတူညီချက်ကိုတုံ့ပြန်လှုပ်ဆောင်သွားဖို့လည်းရည်ရွယ်ထားတယ်လို့ပြောပါတယ်။အမေရိကန်နဲ့ဥရောပသမဂ္ဂကြားကုန်သွယ်မှုနဲ့ယင်းနှိမ့်နှံမှုတန်ဖိုးဟာအမေရိကန်ဒေါ်လာ5 trillion တန်ဖိုးရှိပါတယ်ခင်ဗျာ။